နက်ဖြန်မှာဖွင့်လှစ်တော်မဲ့အာရှလမ်းတက်မှာဒီကနေ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်မြန်မာအာဏာပိုင်တွေဘက်ကတော့ဒီKBA ကလိုတူဝါပြူဟာကတိုက်ခိုက်မှုတွေလုပ်ခဲ့လို့ပြောဆိုပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနဲ့မြန်မာနိုင်ငံကြားကုန်သွယ်မှုတွေလုပ်ရမှာလမ်းဘက်ဆက်သွယ်ရေးအရအစဉ်ပြေနိုင်အောင်တည်ဆောက်ထားတဲ့အာရှလမ်းမအတေဖွင့်လှစ်ဖို့အတွက်တရက်အလိုမှာပဲအာရှလမ်းတက်မှာပြစ်ခတ်မှုတွေဖြစ်ခဲ့တာပါဒီကနေ့နှစ်ဖက်ပြစ်ခတ်မှုတွေရှိခဲ့ကြောင်းကော့ဂရိတ်မြို့နယ်ခရိုင်ရဲတပ်ဖွဲ့မှုရုံးကအတည်ပြုပြောကြားပါတယ်စတင်ပြစ်ခတ်ခဲ့တာကတော့ကရင်လက်နက်ကိုင်အဖွ
တကယ်လမ်းမှာကိုဗစ်မျိုးစီးပါနမိုင်ခွဲလောက်မှာတော်ရဲမှာပေါ့တောင်ထုံကုန်းတောင်ထုံကုန်းအဲအဲ့နာမှာကျွန်တော်ငကြောင်တာနဲ့ငကြောင်တာအိမ်မှာတောင်ကြတော့အဲ့ဒါဟိုဘက်ကဘလူးဘလူးထူဝါဒီဝါခွဲမှုအစင်းကြီးကနားမကြအဖွဲပေါ့နားမကြအဖွဲကအစင်းအမှုဆုံးလည်းလို့မရဘူးလက်နဲ့တူဝါနေတော့ဒီကမမလက်နဲ့နဲ့ပေါ့ဒီကမမလက်နဲ့နဲ့ခေါင်းချောင်းပြစ်တာ
ဟုတ်ကဲ့
ပြစ်တော့ဒီဘက်ကလည်းလက်နဲ့နဲ့ပြန်ပြစ်တာပေါ့ဒါကူတော့လိုက်ပြီးဆင်းနေကြတယ်ဘွားတော့ပြေးပြေးပြေးမှာပေါ့ဟုတ်ကဲ့ဟိုထိကြတဲ့ရတယ်တော့မရှိပါဘူးကမ
အာရှလမ်းမတစ်ကိုပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကလေးကဖွင့်လှစ်ဖို့စီစဉ်ထားကြပေမဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော့ DKBA တက်တင်နဲ့မြန်မာအစိုးရတက်တင်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်ရက်ရွှေဆိုင်းထားခဲ့ရတာပါဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့တော့ DKBA ဘက်ကအတည်ပြုပြောကြားခြင်းမရှိသေးပါဘူးအာရှလမ်းမအစ်ကိုဩဂုတ်လ31ရက်နေ့ဖွင့်ပွဲလုပ်ဖို့အတွက်ပြင်ဆင်ထားတဲ့အချိန်မှာအခုလိုမျိုးပြစ်ခတ်မှုတွေထပ်ဖြစ်ခဲ့ပါတယ်။ဒီလိုပြစ်ခတ်မှုတွေဖြစ်ခဲ့ပြီးမဲ့မနက်ဖြန်မှာအာရှလမ်းတစ်ဖွင့်ပွဲလုပ်မယ်လို့တော့ကော့ကရိတ်ခရိုင်ရဲတပ်ဖွဲ့မှူးကဆိုပါတယ်။ဟုတ်ကဲ့ပါတယ်ကျွန
်တော်ဖွင့်မှုဘယ်ချိန်ဖွင့်မှာတော့မပြောတာကတော့မသိရ
ဘူး။မြန်မာအစိုးရဘက်ကတော့အာရှလမ်းတစ်မှာအခွန်ကောက်ခံမှုတွေလုပ်နေတဲ့ကလိုထူဖို့လက်နက်ကင်အဖွဲ့ကိုတားမြစ်ရင်းစိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရတာဆိုပြီးပြီးခဲ့တဲ့လတွေတုန်းကပြောဆိုခဲ့ပါတယ်။ဇူလိုင်လအတွင်းမှာတော့ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့သလိုကြိုင်ရင်စိတ်ကြီးမြို့နယ်တိုက်တုံမြို့နယ်ခွဲဘက်မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှင်။